ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့နိုဝင်ဘာ20ရက်တနင်္ဂနွေနေ့ကနေချက်ပပရိနေ့အထိကျင်းပမယ်အရှိတောင်အရှကာဝေးရေးဝန်ကြီးများတိုးချဲ့အစည်းအဝေးကိုတရုတ်နဲ့အမေရိကန်ကာဝေးရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ကာဝေးရေးဝန်ကြီးတတိယမြောက်ရိုက်ဂျေအော့စတင်နဲ့တရုတ်ကာဝေးရေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ဟေးတို့တွေ့ဆုံဖို့ကြေညာမထားပေမဲ့တနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့တရုတ်ကာဝေးရေးဝန်ကြီးဌာနကြေညာချက်မှာတော့အဲဒီလိုတွေ့ဆုံဖို့ဖွင့်ထားကြောင်းပြောရေးဆိုခွင့်ရှိသူပုံမူကြီးတန်ကဖေးကပြောပါတယ်အာဆီယံတို့ချက်စီဝေးအတွင်းအမေရိကန်နဲ့ဆွေးနွေးဖို့တရုတ်ကအပြုသဘောဆောင်ဖွင့်ထားတဲ့သဘောထားရှိပါတယ်နှစ်နိုင်ငံလုံးကဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတက်ဆိုင်ရာဌာနတွေကဆက်လက်လှုပ်ဆောင်နေကြပါတယ်လို့ပုံမူကြီးတန်ကပြောပါတယ်တရုတ်ရဲ့စီရေးစွမ်းရည်ကတက်လာပြီးမြေပြင်မှာတော့အမေရိကန်ရည်ဓာတ်ကလွှမ်းမိုးထားနိုင်စေဖြစ်ပါတယ်အမေရိကန်ဟာဖိလစ်ပိုင်နဲ့လုံခြုံရေးဆိုင်ရာမဟာမိတ်ဖွဲ့ထားပြီးမြန်မာကလွဲလို့အာဆီယံနိုင်ငံအများစုနဲ့ခိုင်မာတဲ့ဆက်ဆံရေးရှိနေပါတယ်။တရုတ်ကတော့ကမ္ဘောဒီးယားမှာစီရေးဆိုင်ရာစိတ်ကမ်းတစ်ခုကိုတည်ဆောက်နေပါတယ်။အရှိတောင်အရှလင်းနိုင်ငံနဲ့တရုတ်အကြားတောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားတာတွေရှိနေကြပါတယ်။ဒီနယ်မြေတွေပဋိပက္ခကိုရှောင်နိုင်ဖို့အတွက်လိုက်နိုင်ရမယ့်စည်းကမ်းတွေကိုချမှတ်နေကြပေမဲ့တိုးတက်မှုကမဆိုးမလောက်သာရှိတာပါ။နိုင်ငံတကာနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်ရေးကိုအကြောင်းပြလို့အမေရိကန်ဟာသူ့အကျိုးစီးပွားကိုမြင့်တင်နေပြီးတရုတ်ကိုဆန့်ကျင်လာအောင်အရှိတောင်အရှအတိုင်းပြည်တွေကိုပြောင်းဖို့ကြိုးစားနေတယ်လို့ဗိုလ်ချုပ်ကြီးဝေဖန်ခေးကဒီညီလာခံမှာပဲပြောခဲ့ပူပါတယ်